အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယနိုင်ငံသားတမင်းလူမျိုးနှစ်ဦးတပ်ဖြတ်ခံရတဲ့အပေါ် PDF အပါအဝင်အကြမ်းဖက်အဖွဲ့တွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီကဆွဆွဲပြောဆိုတာကိုတမူး PDF အဖွဲ့ကငြင်းဆိုလိုက်ပါတယ်။ဒါ့အပြင်တမင်းလူမှုအဖွဲ့အစည်းတွေကလည်းတရားမျှတမှုရရည်အတွက်ဆက်လက်ကြိုးပမ်းနေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့မက်ဆုမွန်ကပြောပြမှာပါရှင
်။အိန္ဒိယမြန်မာနယ်စပ်တမူးမြို့မှာအိန္ဒိယနိုင်ငံသားနှစ်ဦးဒီလ9ရက်နေ့ကပြစ်ခတ်တပ်ဖြတ်ခံရတာနဲ့ပတ်သက်လို့ဒေသခံအကြမ်းဖက်အုပ်စုတွေရဲ့လက်ချက်ဖြစ်တယ်လို့စစ်ကောင်စီဘက်ကမနေ့ကထုတ်ပြန်ခဲ့ပါတယ်။ဒီသတင်းထုတ်ပြန်ချက်ထဲမှာပဲအဲ့ဒီဒေသတွင်းကကသဲ၊ကိုကီးစတဲ့တိုင်းရင်းသားလက်နက်ကိုင်တွေအပြင် PDF တပ်ရင်းတွေလည်းလှုပ်ရှားနေကြတယ်ဆိုတာကိုထည့်သွင်းပြောဆိုခဲ့ပါတယ်။ဒီပေါ်မှာတမူးဒေသ PDF ကညင်းဆိုပြီးတော့စစ်ကောင်စီတပ်တွေကဖွဲ့ပေးထားတဲ့ပြူစောဒီအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ PDF တွေကိုနိုင်ငံရေးအရဦးဆောင်သူတဦးဖြစ်တဲ့2020ရွေးကောက်ပွဲအနိုင်ရကိုစလဲတဦးက VOA ကိုပြောပါတယ်
။ဒါမှတော့ကျွန်တော်တို့ PDF တပ်ရင်းလက်ရဲ့ကျွန်တော်တို့ပအဖရဲ့ဒီရဲ့ statement တွေထုတ်တယ်။ဒါပေမဲ့အဲ့ပေါ်မှာသူကပြည်သူ့ချင်းချင်းပွဲမှာကျန်တဲ့အဖွဲ့ပါညာဆိုမျိုးပြောပြီးတော့ PDF နာမည်ကိုချက်ပြောလာတယ်လေအဲ့လိုပြောလိုက်တဲ့အချိန်မှာကျွန်တော်တို့အနေနဲ့ထပ်မရှင်းလို့မရဘူးဆိုမှအင်္ဂလိပ်လိုရောဒီမှာလိုရောကျွန်တော်တို့ statement ထုတ်တယ်ကြေညာချက်ထုတ်တယ်ဒီစောကြီးမှာဘသူကဥဆောင်တယ်ဘသူနဲ့ဘသူကဖြစ်တာပါဆိုတဲ့အထိကျွန်တော်တို့နာမည်နေရာစအကုန်လုံးတက်ပြီးတော့မှမင်းညကအင်္ဂလိပ်လိုရှင်းရှင်းချက်တကပြန်ထုတ်တယ်ပြန်ထုတ်တာကိုဒီဘက်ကသက်ဆိုင်ရာအိန္ဒိယဘက်ကလူကြီးတွေနဲ့ကျွန်တော်တို့အားရ statement တွေအကုန်လုံးကျွန်တော်အပို့ထားပြီးပြီ
ဖြစ်ရကိုစုံစမ်းစစ်ဆေးပြီးတော့တေဆုံသွားသူတွေရဲ့ရုပ်အလောင်းကိုမီးရှို့တကြိုလိုက်ပြီးလို့စစ်ကောင်စီဘက်ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီနောက်ကြာသပတေးနေ့ညနေပိုင်းအိန္ဒိယနယ်စပ်မှာဆန္ဒပြမှုထပ်ဖြစ်ခဲ့တယ်လို့လည်းသူကပြောပြပါတယ်
။ဟုတ်မီးရှို့တကြိုလိုက်ပြီးလို့ဒီကရှင်ရှင်ပွဲလုပ်တာတော့မှမင်းညတော့မှဒီဘက်ကလူငယ်တွေကနေစပ်ဆန္ဒယူတာမှဆန္ဒပြအော်နေကြတော့ဆိုတော့သူကတော့ကျွန်တော်ကလည်းရှင်ရှင်လို့တော့ပြရတယ်
ဆန္ဒပြမှုတွေဖြစ်ပြီးတဲ့နောက်မှာတော့အိန္ဒိယဗတ်ချန်မိုးရီမြို့မှာဒီလ6ရက်နေ့ညခရဲကပုံမှန်144ထုတ်ပြန်ထားပြီးလူ9ဦးထက်ပိုပြီးမဆုရဆိုပြီးတားမြစ်ထားပါတယ်။နောက်မြန်မာပြည်ဘက်ကိုခွင့်ပြုချက်မရဘဲမသွားဖို့ကိုလည်းပိတ်ပင်ထားပါတယ်
။မနေ့ကတော့ special force ဆိုတာမသိဘူး။အဲ့ဒါ helicopter နဲ့တော့မိုးလေးကိုရောက်လာတယ်။အဲ့ဒါ investigation တွေလုပ်မယ်ပေါ့။အဲ့လိုမျိုးတော့ကျွန်တော်တို့ကြားရတော့ရှိတယ်နော်။သူကဒီတမီးတွေကနေပြီးတော့ဒီဒီတရားမျှတမှုရရှိအောင်ပေါ့နော်ဆက်ပြီးမှလုပ်သွားဖို့တော့အစီအစဉ်ရှိပုံတော့ရတယ်ပေါ့နော်အဲ့ဒါဆိုလို့ရှိရင်လည်းခြားကျန်းသားရွက်ကသူတမီးတွေပေါ့နော်သူလည်းတော်တော်လေးကိုပေါ့နော်ဒီလက္ခဏာပြတဲ့ဟာမျိုးတွေပေါ့ဒီနှစ်ယောက်ပေါ့တရားမျှတမှုရဖို့သူတောင်းနေပြန်ရဖို့စသဖြင့်ပေါ့အဲ့ဒါမျိုးတွေသူပန်းနေတဲ့ဟာတွေတော့ကျမတို့ကြားရတယ်တွေ့လည်းတွေ့ရတယ်ပေါ့
မိုးရီမျိုးကနိုင်ငံရေးအတိုင်းဝိုင်းနဲ့နှီးဆက်တဲ့အမျိုးသမီးတူကတော့တမီးလူမှုအဖွဲ့အစည်းကတော့တရားမျှတမှုရရှိရေးဆက်ပြီးစ조사နေတယ်လို့ပြောပါတယ်။တမူးမျိုးမှာအသက်ခံရတဲ့အိန္ဒိယနိုင်ငံသားနှစ်ဦးဟာတမီးလူမျိုးပီမိုဟန်နက်အသက်28နှစ်နဲ့အမ်လမ်နာ35နှစ်တို့ဖြစ်ပါတယ်။မိုရီမျိုးကလူမှုအဖွဲ့အစည်းတွေကတော့တည်ဆုံသွားသူတွေရဲ့ရုပ်အလောင်းပြန်ရခြင်းနဲ့ဂယုနာကြီးရရှိရေးအတွက်ဆောင်ရွက်ပေးဖို့မနီပူရာမျိုးနယ်ဝန်ကြီးချုပ်ကိုကြာသပတေးနေ့ကတောင်းဆိုထားပါတယ်။အိန္ဒိယနိုင်ငံတို့သတင်းစာတွေမှာတော့တည်ဆုံသွားတဲ့သူတွေရဲ့ရုပ်အလောင်းတွေပြန်လည်ရရှိရေးအတွက်ဗဟိုအစိုးရကိုမနီပူရာပြည်နယ်အစိုးရကဖိအားပေးနေကြောင်းဖော်ပြထားတယ်လို့ဒီအဖြစ်အပျက်ကတန်တမာရေးအကြက်တဲဖြစ်ပေါ်လာနိုင်ကြောင်းကိုလည်းရေးသားဖော်ပြပါတယ်။လုံလုံးဆယ်မှာတော့အိန္ဒိယအစိုးရဘက်ကမိုးရီမြို့အပါအဝင်အိန္ဒိယနယ်စပ်ဒေသမှာလုံခြုံရေးအထူးတင်းကျပ်ထားပြီးတော့အိန္ဒိယနိုင်ငံဘက်ကိုမြန်မာနိုင်ငံသားတွေမဝင်လာဖို့အတွက်လည်းပိတ်ပင်ထားပါတယ်ရှင်။